ကက်သလစ်ခရစ်ယာန်သာသနာပိုင်ပုတ်ရဟန်းမင်းကြီးဟာရန်ကုန်မြို့ကြိုက်ဆန်ကွင်းမှာဒီကနေ့မနက်ပိုင်းဝတ်ပြုပူဇော်ပွဲကျင်းပမှာဖြစ်ပါတယ်။ဒီပွဲကိုလူဒုမစ်ဆီယာတရားတော်လို့ခေါ်ပါတယ်။ဒီအခမ်းအနားရဲ့သဘာဝကိုသိနိုင်အောင်အမေရိကန်ပြည်ထောင်စုကင်တက်ကီပြည်နယ်က Father Timothy ကိုကိုကျောင်းတွင်ကဆက်သွယ်မေးမြန်းထားပါတယ်ရှင်
။ကက်သလစ်ခရစ်ယာန်ဘာသာဝင်ရဲ့ယုံကြည်မှုအရပုတ်ရဟန်းမင်းကြီးဟာဖခင်သခင်ရဲ့တူတည်းသောကိုယ်စားလှယ်ပါ။အဲဒါကြောင့်ပုတ်ရဟန်းမင်းကြီးနဲ့တွေ့ဆုံခွင့်ရတာဟာဖခင်သခင်နဲ့တွေ့ဆုံရတယ်လို့ပဲလို့ကက်သလစ်ဘာသာဝင်တွေကယုံကြည်ခံစားကြပါတယ်။ပုတ်ရဟန်းမင်းကြီးကဥဆောင်ကျင်းပမဲ့လူထုမစားတရားပွဲတော်ကိုကြုံရတာဟာအင်မတန်မှထူးခြားတဲ့အတွေ့အကြုံတစ်ရပ်ပဲဖြစ်တယ်လို့အမေရိကန်ပြည်ထောင်စုကန်တာကီပြည်နယ် Holy Spirit ကက်သလစ်ဘုရားကျောင်းကဆရာတော်တစ်ပါးဖြစ်တဲ့ Father Timothy Cushanling ကရှင်းပြပါတယ
်။ပုတ်ရဟန်းမင်းကြီးကကျွန်တော်တို့ရဲ့ကျင့်ရှင်ခရစ်တော်ဘုရားရဲ့ကိုယ်စားလှယ်တော်များဖြစ်တယ်။ခရစ်တော်သခင်ကိုယ်၌ကိုယ်ကယဉ်ချမ်းခြင်းရဲ့အရှင်ဘုရားရင်ချင်ချင်းဖြစ်တဲ့ဖရားရဲ့ကိုယ်စလဲတော်မြတ်ကကျွန်တော်အလယ်မှာရှိနေခြင်းအဖြစ်ဒီရင်ချင်ချင်းကိုပြန်ပြီးတော့မှကျွန်တော်ကအကောင့်တဲ့ပေါ်စီတယ်ချင်းချင်းမြတ်တာဖြစ်တဲ့ဖရားကိုတိုင်ရဲ့ကိုယ်စလဲတော်မြတ်ကကျွန်တော်အလယ်မှာရှိတဲ့ခါမှာချင်းချင်းမြတ်တာကိုပြန်ပြီးတော့မှရောင်ပြန်ဟပ်စီတယ်မစ္စာတရားဆိုတဲ့ဒီချင်းချင်းစာပွဲတော်မှာပြန်လည်ပါဝင်ခြင်းအဖြစ်ကျွန်တော်တို့တွေလည်းပြန်ပြီးတော့မှခွန်အားထုတ်စီတယ်
Father Timothy ဟာချင်းပြည်နယ်မင်းတပ်ဒေသကလာတဲ့သူဖြစ်ပြီးပုတ်ရဟန်းမင်းကြီးသတင်းသုံးတဲ့ Vatican ကျောင်းတော်မှာ9နှစ်တာပညာသင်ကြားခဲ့သူတူလည်းဖြစ်ပါတယ်။ဒီကနေ့ကျက်ဆန်ကွင်းမှာကျင်းပမဲ့လူမှုမစားတရားပွဲတော်ကိုဘလို့အစီအစဉ်မျိုးတွေနဲ့ကျင်းပလေရှိတယ်လဲဆိုတာကိုလည်း Father Timothy ကရှင်းပြပါတယ
်။ Mass လို့ခေါ်တဲ့မစ္စာတရားချစ်ချင်းစာပွဲတော်ကြီးလို့ပဲပုံမှန်လို့ကျွန်တော်လက်လက်ပတ်ပတ်ပြောလို့ရပါတယ်။အဓိက၄ပိုင်းရှိပါတယ်ခင်ဗျာ။နံပါတ်1ကကျွန်တော်ဒီဝတ်ပြုပွဲကြီးကိုအစာပြူတဲ့ခါမှာဖျားရှင်ရဲ့ကောင်းကျင်းမြတ်လာခံယူပြီးတော့ဖျားရှင်ရဲ့ခွန်းချင်းကိုတောင်းခံရတယ်။ဒုတိယပိုင်းကကျွန်တော်နှုတ်ကပတ်တော်လို့ခေါ်တယ်။ပူရမကြီးကနေပြီးတော့မှဒစ်စင်ဖျားရဲ့ကောင်းမြတ်တော်အရာလေးကိုပြန်ပြီးတော့မှမိချာဟောလာပေးတဲ့ခါမှာအဲ့ဒါကိုကြားလာတဲ့သူတွေကဒီစင်ကလုံးပြောင်းလဲခြင်းကိုအများကြီးရကြတယ်။တတိယပိုင်းကကျွန်တော်ကပူဇော်တကာရလို့ခေါ်တယ်။ခရစ်တော်သခင်ရဲ့သူတော်သားတို့ကိုစပြည့်ရဲ့ဆင်းရဲနဲ့ကျွန်တော်ကကိုယ်စောပဒချင်းဖြစ်တယ်ပြီးတော့စတုတ္ထအပိုင်းမှာကျတဲ့ပုံရမင်းကြီးကနေပြီးတော့မှကျွန်တော်အလုံးပါဝင်တဲ့သူကက်သလစ်ပဲဖြစ်ဖြစ်ကျွန်တော်တို့ဓမ္မမစ်ဆွေဒီဗုဒ္ဓမွတ်စလင်ဟိန္ဒူပုဂ္ဂိုလ်တွေအလုံးကိုပါသူကကောင်းချင်းမင်္ဂလာပေးတယ်ဗျာ
ခရစ်ယာန်ဘာသာဝင်တွေအ ਨੇ စုပဲရှိတဲ့မြန်မာနိုင်ငံကိုအထူးသဖြင့်ကက်သလစ်ခရစ်ယာန်ဘာသာဝင်အ ਨੇ စုပဲရှိတဲ့နိုင်ငံကိုသာသနာပိုင်ပုံရမင်းကြီးကြွလာတယ်ဆိုတဲ့ကိစ္စကကမ္ဘာသတင်းလောကမှာလေးထားပြီးတော့ဖော်ပြနေကြရတဲ့ကိစ္စပါအထူးသဖြင့်ကုကာလာကမြန်မာနိုင်ငံမှာရိုဟင်ဂျာမွတ်စလင်တွေ6သိန်းကျော်ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုထွက်ပြေးနေကြတဲ့အချိန်ခရစ်ယာန်ဘာသာဝင်တွေတော်တော်များများနေထိုင်ကြတဲ့ကချင်ပြည်နယ်မှာစစ်မီးမငိမ့်နိုင်တဲ့အချိန်တွေနဲ့တိုက်ဆိုင်နေပြီးတော့မြန်မာနိုင်ငံကနေတဆင့်ဘင်္ဂလားဒေ့ရှ်နိုင်ငံကိုပုံဟန်မင်းကြီးကတမ်းပြီးတော့ခီးဆက်မယ်အဲ့ဒီမှာရိုဟင်ဂျာမွတ်စလင်ဒုက္ခသည်တွေနဲ့လည်းပုံဟန်မင်းကြီးကတွေ့ဆုံမှုရှိတယ်ဆိုတာကြောင့်ပုံဟန်မင်းကြီးရဲ့အခုခီးစဉ်ကိုနိုင်ငံတကာကစိတ်ဝင်စားစောင့်ကြည့်နေကြတာပါမနေ့တုန်းကနေပြီးတော့မှပြောကြခဲ့တဲ့ပုံဟန်မင်းကြီးရဲ့မိန့်ခွန်းထဲမှာတော့ရိုဟင်ဂျာအကြောင်းတစ်လုံးမှမပါခဲ့ပါဘူး။ငြိမ်းချမ်းခြင်းနဲ့ချစ်ကြည်ရင်းနှီးမှုတွေအကြောင်းကိုပဲဦးစားပေးပြောခဲ့တာပါ။ Father Timothy ကတော့ပုတ်ဟန်းမင်းကြီးရဲ့ခီးစဉ်ကြောင့်မြန်မာနိုင်ငံအတွင်းငြိမ်းချမ်းခြင်းနဲ့မေတ္တာတရားတွေပို့ပြီးတော့ထွန်းကားလာလိမ့်မယ်လို့ယုံကြည်နေပါတယ
်။ Catholic Father ယုံကြည်သူများတာမကပဲအခြားသောကျွန်တော်တမမစ်ဆွေညီကိုတွေလည်းသူတို့မှလည်းကြောင်းလဲမှုတော့အများကြီးရှိသွားမယ်။ဘာဖြစ်လို့လဲဆိုတော့ပုတ်ဟန်းမင်းကြီးကိုထိုးမြင်ရခြင်းလိုက်ကောသာသနာ့ကဝန်တည်းရကြတယ်ဗျာအခုဖာသာပြောရတယ်ကက်သလစ်မဟုတ်တဲ့သူခရစ်ယာန်မဟုတ်တဲ့သူမွတ်စလင်ဗုဒ္ဓဟိန္ဒူလည်းပုံရမင်းကြီးကိုကိုယ်တိုင်ကိုကြနှစ်ဖူးတွေ့တူတွေ့ဖုံးညော်ရအချင်းအချင်းဝန်တည်းရသူတို့အများကြီးကြမယ်ဆိုဖာသာပြောရဖာသာကိုယ်တိုင်လည်းအဲ့လိုမျိုးခံစားခဲ့ရတယ်ခုလိုချင်းအချင်းကျွန်တော်တို့ကဒီပမာပြည့်ငင်းချမ်းမယ်ကဘာကြီးကငင်းချမ်းမယ်အဲ့ဒါကြောင့်မို့ပုံရမင်းကြီးကလည်းဘုရားမှာသူရဲ့ love and peace peace and love နဲ့သူကမြန်မာပြည်ကိုကြောင်းရမ်းတာဖြစ်ပါတယ်ခင်ဗျဒီချစ်ချင်းတရားအားဖြင့်ဒီမြန်မာပြည်ရဲ့လူသားတိုင်းမှာကြောင်းလဲခြင်းကဘုရားမှာကောင်းမွန်တဲ့ငြိမ်းချမ်းခြင်းကိုဖြစ်စေမယ်ကိုကောင်းမွန်တဲ့ချစ်ချင်းမြတ်တာအားဖြင့်ခွင့်လွှတ်ခြင်းကိုဖြစ်စေမယ်ဆိုတော့တေချာတယ်ဗ
ျအခုမနေ့ပိုင်းမှာကျင်းပမယ့်ရန်ကုန်မြို့ကျက်ဆန်ကွင်းကလူမှုမစားတရားပွဲတော်ရဲ့ရှေ့ဆုံးတန်းမှာအထူးပုဂ္ဂိုလ်တွေဖြစ်ဦးစားပေးနေရာချထားဖို့စီစဉ်တဲ့အခါသာသနာတွင်းဆင်းရဲချို့တက်တဲ့သူတွေနဲ့ကာယလောအားနဲ့အမြဲတမ်းဒါနပြုနေတဲ့သူတွေကိုဦးစားပေးရမယ်အကြောင်းလုပ်ငန်းရှင်တွေနဲ့ငွေကြေးချမ်းသာသူတွေကိုအထူးနေရာတွေကိုပေးမှာမဟုတ်တဲ့အကြောင်းမြန်မာနိုင်ငံကက်သလစ်ဆရာတော်များအဖွဲ့ချုပ်ကထုတ်ပြန်တဲ့တင်းနာနေ့ကကြေညာချက်ထဲမှာဖော်ပြထားပါတယ် ဒီလူလူမစားတရားပွဲတော်ကိုမြန်မာနိုင်ငံအတွင်းမှာရှိတဲ့ကက်သလစ်ခရီးယံဘာသာဝင်တွေမှာကပဲတခြားနိုင်ငံတွေကကက်သလစ်ဘာသာဝင်တွေပါလာရောက်ပြီးတော့ဆူတောင်းဝတ်ပြုကြမှာလည်းဖြစ်ပါတယ်။မနေ့ကပြန်ကြရင်တော့ပုံဟန်မင်းကြီးရဲ့မြန်မာပြည်ခီးစဉ်အဆုံးသတ်တော်မှာဖြစ်ပြီးဘင်္ဂလားဒေ့ရှ်နိုင်ငံကိုခီးဆက်မှာဖြစ်ပါတယ်။